တော်ရှင်ပါခင်ဗျာအခုတစ်ပတ်စကားဝိုင်းမှာအဓိကဆွေးနွေးသွားကြမယ့်သတင်းကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကကမ္ဘာအနှံ့ပြားကစာနယ်ဈေးတွေအတောင်နဲ့ဌာနတွေမှာဖော်ပြပါရှိလာတဲ့မြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတို့အနည်း20ကျော်တန်တမာအဆက်အသွယ်ဖြတ်ထားရကနေပြီးပြန်လည်ဆက်သွယ်ဖို့သဘောတူညီလိုက်ကြတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ဒီလို24နှစ်ကြာအောင်တန်တမာအဆက်အသွယ်ဖြတ်ထားခဲ့ရတဲ့အကြောင်းရင်းကလည်းပဲမြန်မာနိုင်ငံကိုတောင်ကိုရီးယားနိုင်ငံသမ္မတမစ္စတာချန်ဒူးဝမ်1983ခုနှစ်ကအစိုးရအဖွဲ့ကိုယ်စားလှယ်တွေနဲ့တွားရောက်လည်ပတ်တဲ့အချိန်မှာအာဇာနည်ဂုံးမှာကြာဆုံးနေပြီးတဲ့ခေါင်းဆောင်ကြီးတွေကိုတွားရောက်အလေးပြုနေတော့မြောက်ကိုရီးယားအကြမ်းဖက်သမားတွေကဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်တောင်ကိုရီးယားသမ္မတကအသက်ဘေးကလွတ်မြောက်သွားပြီမယ်လို့အစိုးရအဖွဲ့ဝင်ဝန်ကြီး၄ယောက်နဲ့တခြားအရာရှိတွေအားလုံးပေါင်း20လောက်တည်ဆုံးခဲ့ကြရပါတယ်အဲ့လိုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာမဆာလာစစ်အစိုးရဟာအချက်တကွဲဖြစ်ခဲ့ရပြီးတော့မြောက်ကိုရီးယားအစိုးရနဲ့အဆက်အသွယ်ဖြတ်ခဲ့တာပဲဖြစ်ပါတယ်မြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံစလုံးဟာအခုအခါမှာဆိုလို့ရှိရင်အနောက်နိုင်ငံတွေသာမကဘဲနဲ့ဒီကမ္ဘာနိုင်ငံအများအပြားကနေပြီးတော့ပြစ်တင်ဝိုင်းပယ်ထားတာကိုခံနေကြတဲ့နိုင်ငံနှစ်နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေတနေ့တခြားများများနေတဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံပေါ်မှာအနောက်နိုင်ငံတွေကရောဒီတခြားဒီအာရှနိုင်ငံတွေကပါပြစ်တင်ပြောဆိုနေကြတဲ့အချိန်မှာမြောက်ကိုရီးယားနိုင်ငံကလည်းပဲအနုမြူလက်နက်တွေထုတ်လုပ်ဖို့အတွက်ကြိုးစားနေတဲ့အတွက်ကြောင့်အားလုံးကနေပြီးတော့ပြစ်တင်ဝိုင်းပင်နေကြတာဖြစ်ပါတယ်။အဲတော့ဒီလိုအချိန်မှာဒီအများကဝိုင်းကျင်ထားတဲ့နိုင်ငံကတန်တမာပြန်လဲပြီးတော့ဆက်သွယ်လိုက်တယ်ဆိုတော့ဒါဟာဘယ်လိုကြောင့်တုန်း။နောက်တစ်ခုထူးခြားနေတာကတော့ခုနကပြောခဲ့သလိုတကမ္ဘာလုံးကသတင်းစာတွေမှာမြန်မာနဲ့မြောက်ကိုရီးယားတို့ပြန်ပြီးတော့တန်တမာဆက်လိုက်ပြီဆိုတဲ့သတင်းကိုဖော်ပြနေတဲ့အချိန်မှာမြန်မာနိုင်ငံကသတင်းစာတွေရေဒီယိုရုပ်မြင်သံကြားတွေမှာဒီကိစ္စကိုဘာမှမပြောဘဲနဲ့ရင်ငုံနှုတ်ဆက်နေတာပဲဖြစ်ပါတယ်။ဒီတော့ဒီမြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတို့အခုလိုပြန်လည်ပြီးတော့တန်တမာဆက်သွယ်လိုက်တာဟာဘယ်လိုအကြောင်းချက်တွေများရှိနိုင်မလဲဆိုတာကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားကြပါမယ်။ဥစွာပထမမှာတော့ဒီမြန်မာနိုင်ငံတရားမျှတမှုနဲ့လူအခွင့်အရေးအဖွဲ့ GHB ကဒါရိုက်တာဖြစ်သူဒေါက်တာစင်မြင့်ကိုသုံးသပ်ဆွေးနွေးပြပါလို့ဖိတ်ခေါ်ပြသည်ခင်ဗျာ
အဲကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့မြောက်ကိုရီးယားဒီတန်တမန်ပြန်ပြီးဆက်ဆံတယ်ပေါ့လေအဲဒီတင်းကတော့လောလောဆယ်အပအတွင်းမှာတော့အတော်လေးကျွန်တော်တို့မြန်မာပြည်ကိုစိတ်ဝင်စားတဲ့လူတွေအထက်မှာတော့စိတ်ပါဝင်စားတော့ကြားသိကြတယ်ပေါ့လေဖတ်ရှုရတယ်ပေါ့တင်းနေအဲဒါပေမဲ့ကျွန်တော်တို့ဗမာပြည်ရဲ့အခြေအနေကိုအသေးစိတ်စောင့်ကြည့်နေတဲ့လူတွေအနေနဲ့ကတော့ဒီဥစ္စာကတော့သိပြီးတော့ဟိုစမ်းကြည့်တဲ့သတင်းတော့မဟုတ်ဘူး။ဒါပြဆိုတော့ဒီနေ့တစ်ချိန်တော့သူတို့ဒီဥစ္စာပြန်ပြီးတောင်ဒီမြန်မာနဲ့ဒီမြောက်ကိုရီးယားတို့အစံတမန်တော့ဆက်သွယ်တော့မယ်ဆိုတာကျွန်တော်တို့ကတော့မျှော်လင့်ထားပြီးသား။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့မီဒီယာထဲမှာသတင်းတွေမှာတော့အများကြီးမပါဘူး။ချို့ရဲပါတဲ့အပိုင်းတွေမှာလည်းပါတယ်ဒါပေမဲ့တရားဝင်တော့မဟုတ်ဘူးဗျာ။အဲ့မှာသူတို့မြန်မာနဲ့ဒီမြောက်ကိုရီးယားနဲ့အများကြီးအဆက်အသွယ်လုပ်နေတာဒီကိုကျွန်တော်တို့သတင်းတွေကြားတယ်ပြည်တွင်းရတယ်ကြားတယ်ပြီးကျွန်တော်တို့ပြည်ပလည်းနေရာကသတင်းတွေလည်းကြားတယ်ဆိုတော့ဒါသူတို့အဆက်အသွယ်ရတာရှိနေတာတော့ကျွန်တော်တို့ကသိနေတယ်လေဆိုတော့တရားဝင်ကတော့ဥမာသူတို့ကထွက်ပေါ်ပေါ်လာပြီးတော့တန်မာကြီးကသူတို့ကတရားဝင်ဆက်သွယ်တယ်ဆိုတော့ဒီနေ့တချိန်ကဘယ်ချိန်ဒီဥစားကိုသူတို့အာဟိုတရားဝင်လုပ်မယ်ဆိုတာပဲကျွန်တော်တို့ကအချိန်ဆောင်နေဖြစ်တော့ဖြစ်မယ်ဆိုတာကျွန်တော်တို့ကတော့တွေ့ထားပြီးတာနောက်တစ်ခုကတော့ကျွန်တော်တို့ဒီဘာဖြစ်လို့အခုမှဒီဥစ္စာပြန်ပြီးဖြစ်လာတယ်ဆိုတဲ့မိကွန်းလေးကိုသူတော်များများမေးကြတယ်အဲဒါကလည်းကျွန်တော်မြင်တာကတော့ဒီ geopolitics ပေါ့နော်ဒီမြန်မာနဲ့အဲမြောက်ကိုရီးယားနဲ့အဓိကဟာသူတို့ရဲ့မဟာမိတ်ဆွေကြီးဖြစ်နေတဲ့နောက်ကပဲရာမကထောက်ခံပြီးလာတယ်တရုတ်ပြည်သမ္မတနိုင်ငံသူတို့ကဒီနိုင်ငံရေးဩဇာဘယ်လောက်ကျွန်တော်တို့ဒီနိုင်ငံပေါ်မှာဩဇာရှိတယ်ဆိုတာကျွန်တော်တွေ့တယ်လေဆိုတော့ဒါအများကြီးဒါကျွန်တော်တို့ geopolitics အနေနဲ့ကြည့်ရင်ဒါဖြစ်လာတော့မယ်ဆိုတာဒါပုံရသဏ္ဍာန်ရအကြာလာပြီးပုံတာဒါပေမဲ့အကူမှတရားဝင်အကောင့်တွေပေါ်လာတယ်လို့ကျွန်တော်မြင်တယ်နော
်ဟိုဆရာကဟိုတရားဝင်သူတို့ဒီလိုဆက်ဆံကြညာလာလိမ့်မယ်လို့လာမျှော်လင့်ထားတယ်လို့ပြောခဲ့တယ်ဒီနေရာမှာဒီတရားဝင်နေမဝင်နေဆိုတာကျွန်တော်တို့ဟိုစဉ်းစားကြတစ်ချက်ကဒီအခုမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီး Mr. Kim Jong Il ရန်ကုန်ကိုရောက်ရှိလာတဲ့အချိန်မှာသူ့ကိုအစိုးရဧည့်ခေဟာတွေဘာတွေမှာမထားဘူးသူ့ဟာသူဒီကျွန်တော်တို့ Nico Hotel ဆိုတာမှာဒီပြင်ပကလာဟိုတယ်မှာသူ့ဟာသူတီးကြတဲခိုးတယ်နောက်ပြီးတော့ ဒီနေပြီးတော့ဟုတ်လားမြို့တော်ကိုလည်းပဲသူသွားရောက်ခြင်းမရှိဘဲနဲ့ဒီရန်ကုန်မှာပဲဒီဟာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်သူနဲ့သူတွေ့ဆုံဆွေးနွေးတယ်ဒီလိုတွေ့ဆုံဆွေးနွေးတဲ့အချိန်မှာလည်းပဲဘာမှသိပြီးတော့နိုင်ငံခြားကလာတဲ့ဧည့်သည်တော်တယောက်အနေနဲ့တခါတနာကြိုဆိုတာဟုတ်လားပို့ဆောင်တာပါညာမရှိဘူးလို့လည်းကျွန်တော်တို့ကြားသိရတယ်ဒါလေးတွေကလည်းထူးခြားတာလေးတွေပေါ့လေ
ဒီနေ့နိုင်ငံပြန်ပြီးတော့ဆက်တဲ့ကိစ္စဟုတ်ပဲကျွန်တော်မြန်မာအရေးအမြင်အနေလေ့လာသုံးသပ်နေတဲ့ဥအောင်နိုင်ဦးကိုလည်းဘယ်လိုရှုမြင်မိလဲဆိုတော့ကျွန်တော်မေးခြင်းပါတယ်ခင်ဗျာဟုတ်ဒီလိုပြကျွန်တော်တို့တော့ဒီလိုဟိုပြန်ပြီးတော့ဆက်သွယ်မယ်ပါညာဆက်တဲ့ချင်းပေါ့နော်ပြောနေတာကတော့နှစ်နှစ်သုံးနှစ်လောက်ရှိနေပြီဆိုတော့အခုလိုဖြစ်လာကိစ္စကလည်းခုနဆရာဦးစင်မြေပြောလို့တိတ
ကိုဟာအရေးပါတဲ့အချက်ပေါ့လေအဲ့တော့အခုလိုဒီအခုမြောက်ကိုရီးယားနဲ့လုပ်တဲ့ကိစ္စမှာကတော့နည်းနည်းပိုထူးခြားတာလေးကတော့ခုနကကျွန်တော်တို့83မိနစ်တုန်းကပုံခွဲတဲ့ကိစ္စမှာတမိုင်းလေးတွေရှိခဲ့တယ်။နောက်ပြီးတော့မြောက်ကိုရီးယားရောနောက်မြန်မာနိုင်ငံရောဟာဆိုလို့ရှိရင်ဒီအမေရိကန်နိုင်ငံပေါ်မှာပြင်းပြင်းထန်ထန်ဆန့်ကျင်နေကြတဲ့နိုင်ငံမျိုးတွေဖြစ်နေတယ်။အာဏာရှင်နိုင်ငံမျိုးတွေဖြစ်နေတယ်။နောက်ပြီးတော့လည်းဟလာမြန်မာစစ်ဆေးရအနေနဲ့ဒီနျူကလ িয়ার လက်နက်တွေနျူကလ িয়ার ပညာတွေရယူလို့ရဆိုတဲ့အနေအထားမျိုးတွေဒီလိုအနေအထားမျိုးတွေလည်းကျွန်တော်တို့မကြခဏဟလာကြားနေရတဲ့အနေအထားမျိုးမှာဒီလိုဟလာဖြစ်လာတာကတော့စမ်းတဲ့ကိစ္စတော့မဟုတ်ဘူးပေါ့ဗျာဒါပေမဲ့လည်းဒီအခုလုပ်နေတဲ့အခုဖြစ်သွားတဲ့အနေအထားကိုကြည့်ရင်ဟလာခုနဦးခင်မောင်ကြီးပြောသလိုပဲအစပဲလို့ပဲပြောရမလားတော့မသိဘူးဘလောက်ထိခြေထဲဝင်ဖြစ်နေပြီဆိုတာကျွန်တော်တို့အနေနဲ့ပြောဖို့ခက်တယ်အစပဲဆိုလို့ရှိရင်တော့နောက်များမှာတော့ဒီတဲ့ပို့ပြီးတော့တိုးတက်တဲ့ဟလာဆက်ဆံရေးတွေရှိလာဖို့များတယ်ခင်ဗျဗမာဒီအနေနဲ့ဆိုလို့ရှိရင်လည်းဒီမြောက်ကိုရီးယားရနိုင်စရာရှိတယ်လို့ဒီမြောက်ကိုရီးယားကလည်းမြန်မာပြည်နဲ့ရနိုင်စရာရှိတယ်ဟလာဒီဒေတာတွင်မှာတင်မဟုတ်ဖဲနဲ့ခုနကုသရောင်းဝယ်ရေးတင်မဟုတ်ဖဲနဲ့နိုင်ငံတကာဒါယူကမ္ဘာကမ္ဘာကစပြီးချင်းဒီလိုနေရာမျိုးတွေမှာလည်းပြည်ပြည်ပြန့်ပြန့်ဟလာမိတ်ဆွေတွေဖြစ်လုပ်နိုင်တဲ့အနေအထားမျိုးတွေရှိတယ်ဒါပေမဲ့ဟိုစဉ်ပြန်စဉ်းစားမယ်ဆိုလို့ရှိရင်တော့စိတ်ဝင်စားစရာကောင်းတာတစ်ခုကတရုတ်ဒီတရုတ်နိုင်ငံရဲ့ပါဝင်လာမှုကျွန်တော်ကြားလို့ဆိုရင်ဒီလက်မှတ်ထိုးတဲ့စီမှာမြန်မာနိုင်ငံဆိုင်ရာတရုတ်သားမှလည်းရှိနေတယ်လို့ပါနေတယ်လို့ကျွန်တော်ကြားရတယ်ခင်ဗျာဒါဟာလည်းစိတ်ဝင်စားစရာတစ်ချက်ပေါ့လေအဲ့တော့တမားကတော့ပြောကြမှာပေါ့လေဟလာတရုတ်ကဒီနောက်ကိုရီးယားဟာလည်းအမေရိကန်ကိုဆန့်ကျင်တယ်ဒီမြန်မာစစ်ဆေးရလည်းအမေရိကန်ကိုဆန့်ကျင်တယ်ဆိုတော့ဟလာငါရဲ့ရန်သူရဲ့ရန်သူဟာငါရဲ့မိတ်ဆွေပဲဆိုတော့အမြင်မျိုးနဲ့လောက်တာမျိုးလည်းမဖြစ်နိုင်ဘူးလို့ကျွန်တော်တို့ဘယ်လိုမှပြောလို့မရတဲ့အနေအထားမျိုးတစ်ခုပေါ့လေ
ဟုတ်ကဲ့ဒီနေရာမှာပေါ့လေဟိုခုနကတော့ဥအောင်နိုင်ဦးပြောသလိုပဲငါရဲ့ရန်သူရဲ့ရန်သူဟာငါရဲ့မိတ်ဆွေဆိုတာမျိုးเนาะအဲ့ဒီလိုအခြေအနေမျိုးသုံးသပ်နိုင်လောက်အောင်လည်းပဲကျွန်တော်တို့ကတနည်းနည်းတည်းမှတွေ့နေရတာကမြန်မာနိုင်ငံစစ်အစိုးရဟာဒီအမေရိကန်နဲ့မတည့်တဲ့လူတွေကိုလိုက်ပြီးတော့ပေါင်းသင်းဆက်ဆံနေတာဆိုတာလည်းကျွန်တော်တို့သတိထားမိတယ်။အမကြသေးခင်တော့ဆိုလို့ရှိရင်မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တွေဟာအီရန်နိုင်ငံကိုသွားတယ်။အီရန်နိုင်ငံနဲ့ဒီကုန်သွယ်ရေးအဆင့်ပြိုးမြင့်မလို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့တိုးချဲ့လှုပ်ဆောင်သွားဖို့တွေကိုသူတို့ပြောဆိုဆွေးနွေးခဲ့ကြတယ်။ဆိုတော့အီရန်နိုင်ငံဟာလည်းပဲဒီအမေရိကန်နဲ့တစ်ချိန်လုံးပဲဟာကန္နကောစရန်ဖြစ်နေကြတဲ့နိုင်ငံပဲ။ဒါတော့အမေရိကန်နဲ့မတည့်တဲ့နိုင်ငံတွေအခုဗမာကလိုက်ပြီးတော့မိတ်ဆွေလုံနေတယ်ဆိုတဲ့အမြင်တွေကျွန်တော်တို့ဟိုတွေ့လာတာပေါ့လေဒီမြောက်ကိုရီးယားနိုင်ငံကလည်းပဲဒီနျူကလ িয়ার လက်နက်ထုတ်လုပ်ဖို့လို့ကြိုးစားတဲ့အတွက်ကြောင့်သူ့ကိုဟလာဒီရုရှားတို့တရုတ်တို့ဂျပန်တို့တောင်ကိုရီးယားတို့6နိုင်ငံဆွေးနွေးပွဲတွေလုပ်ပြီးတော့အမျိုးမျိုးဖြောင်းဖြားပြောဆိုနေတယ်ဒီနျူကလ িয়ার လက်နက်စမ်းသပ်မှုအစီအစဉ်ကိုမလုပ်ပါနဲ့ဆိုတော့ပြောနေတယ်ပြောနေတာကိုလွယ်လွယ်ကူကူနဲ့လက်မခံလို့နော်ဟိုခေါင်းမာနေတဲ့အတွက်ကြောင့်တကဘာလုံးကသူ့ကိုအပြစ်ပြောနေကြတယ်ချင်ပတ်ဖြစ်နေတာဒီလိုအချိန်မှာဒီမြောက်ကိုရီးယားနဲ့လိုဗမာကလာပြီးတော့ဆက်သွယ်လိုက်တယ်ဆိုတဲ့အတွက်ကြောင့်လည်းပဲအများကစိတ်ဝင်စားလာတာပေါ့လေအဲ့တော့ဒီကိစ္စတွေပေါ်မှာဒီ network media သတင်းအုပ်စုเนาะ editor ဦးအောင်နိုင်ကရောဘယ်လိုများမြင်မိသလဲခင်ဗျဟ
ုတ်ကဲ့ခင်ဗျဟိုမြန်မာအစိုးရကဒီလောလောဆယ်မှာဒီအနောက်နိုင်ငံတွေကစီးပွားရေးပိတ်ဆို့ထားတဲ့အထူးဖြင့်တော့ arm embargo ပေါ့နော်ဒီစစ်လက်နက်ပစ္စည်းတွေရောင်းချမှုပိတ်ဆို့ထားတဲ့နေရာမှာဒီမြောက်ကိုရီးယားနဲ့ပြန်ဆက်ဆံလိုက်တာတော့ကျွန်တော်မြင်တာတော့ကွင်းသစ်ဖွင့်တာပေါ့လေဟိုကစားကွင်းသစ်တစ်ခုဖွင့်လိုက်တယ်လို့မြင်ပါတယ်မြန်မာကဒီပြိုင်ပွဲနိုင်ငံတွေကြားထဲမှာကစားပြီးတော့ ဒီကိုဆက်လက်နဲ့ပစ္စည်းထောက်ပံ့နိုင်အောင်ရရှိနိုင်အောင်ကြိုးစားတဲ့ပုံစံမျိုးတွေရှိတယ်ဥပမာအပြင်ပြောရင်ဒီတရုတ်နဲ့အိန္ဒိယကြားမှာနှစ်နိုင်ငံဟိုတရုတ်နဲ့အိန္ဒိယကပြိုင်ပွဲနိုင်ငံလို့ဖြစ်နေနေမှာတရုတ်ကမြန်မာအိန္ဒိယဘက်ကိုကတ်သွားပြီလားအိန္ဒိယဘက်ကလည်းနဲ့တူရောမှာလားဆိုအိန္ဒိယဘက်ကလည်းအတရုတ်နဲ့မြန်မာနဲ့ကအလွန်အကျွံကြီးပေါင်းတဲ့နေပြည်တော်ငါတို ဆက်ရုံစောင့်နေတာလို့ပါလို့သိမကြခင်ကပဲဟိုထောက်သားတွေကြည့်ခဲ့တယ်စက်တနာရှိခဲ့ဆိုအခုဒီတောင်ကိုရီးယားတို့ဂျပန်တို့နဲ့ကိုလည်းသူတို့ရဲ့ဒီပြိုင်ဘက်နိုင်ငံဖြစ်တဲ့မြောက်ကိုရီးယားနဲ့ကစားမယ်ကစားရင်းတစ်ခုဖွင့်သလားပေါ့လေဒီတန်တမန်ကြီးရရအမြောက်ကိုရီးယားမြန်မာတောင်းပန်မှာလို့ပြောထားတဲ့နေရာမှာမြန်မာကတန်တမန်ကြီးရဆိုတော့အောက်ဆီးယားပေါ့အောက်ဆီးယားဝင်နေဆိုမဲ့ဒီ
ဒီတန်တမန်လောကမှာလည်းမိတ်ဆွေတွေတိုးတယ်နောက်တစ်ခုကတော့ဒီတောင်ကိုရီးယားဂျပန်စတာလို့နဲ့ဒီပြိုင်ဘက်နိုင်ငံတစ်ခုနဲ့ကစားဝင်တစ်ခုဖွင့်လိုက်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျဟုတ်ကဲ့ဥပမာနဲ့ပြောသွားလို့ပေါ့လေဒီအိန္ဒိယတို့တရုတ်တို့အင်ဂျင်ဂျင်နိုင်ငံကြီးတွေကိုလည်းပဲမြန်မာစစ်အစိုးရကကလာဟိုကစားနေတယ်ဆိုတော့ဇကားပေါ့လေအဲ့ဒီတော့ဒီအိန္ဒိယန ကျွန်တော်တို့ကနေပြီးတော့ဗမာနဝတအစိုးရကိုသူတို့ခတ်တန်းနှံပေါ့လေဟိုခတ်တန်းနှံဆိုတာကအဆက်အသွယ်ကိုတော်တော်ကိုပဲဟိုဖြတ်ထားခဲ့ပါတယ်တရားဝင်သာမဟုတ်တဲ့အဆက်အသွယ်မလုပ်တော့ပါပဲဒါပေမဲ့အခုနောက်ပိုင်းမှာကျတော့အိန္ဒိယအစိုးရကဒီအရှိမျောဝါဒဗာညာဆိုပြီးတော့မြန်မာနဲ့ဆက်သွယ်လာတဲ့ကုန်သွယ်ရေးလုပ်ရမယ်စသဖြင့်ပေါ့လေလမ်းနဲ့ပေါင်းမဲ့ပါတယ်ဆိုတော့လုပ်လာ ဒီကနေ့ဒီမြန်မာနိုင်ငံကဒီအိန္ဒိယကိုလည်းပဲဟိုအခုလိုပေါ့လေဆွေလန်းဂွေလန်ဖောက်နေတယ်ဆိုတဲ့ပုံမှာကိုဘယ်လိုများတပ်ပြီးတော့တုံးတက်လို့ရမလဲဆိုတာဥစဉ်မြင့်ပြောပြပါလားခင်ဗျ။
conventional weapons yaro janaro pa ma kaba ma pa san shin be ma be nengan do mya mya we lu ya de tiyuk ga le we lu ya de kala de di india lo we lu ya de hala tuchu singapore ma we lu ya israel lo we lu ya de da re ya tait pya san ma shi u pa san shin yin do ma ma arms market ma we lu ya de through lu jin na technology through thau lo mu through di kona ni pinya a ra u thua tong dan lo ma pe u bya ai lo thuru da u thuru a thuru pa ma bi ma le thuru selene pc sai yong ni sao ni de technology you lose in it to talk long pinya to lose it now the khaje no mean na ga ro kona athu pin myan korea lo ho iran no ne so ra ga kona 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 online to online pya thauk pya to lo tin no nuclear bo bya na nu myu di kisa swan yin di kisa di le ne kisa ro tu ro da aku ro pa ma pya ro no we eu na o myei we jam ma si de tu ro we jam ma da bin ne di lan o lai bo tu ro wa le chu sa ni ro di nai ngan ni ne ma tu ro set we ma tu ro wa di technology tu ro ဒီပညာရဖို့သူရှိတယ်လေဆိုတော့တခြားနိုင်ငံတွေသွားတောင်းရင်ဒီကဒီအနောက်နိုင်ငံနဲ့ဒီအမေရိကန်ကပိတ်ထားတယ်ဆိုတော့ဆိုင်ကျင်တော့သူတို့ဘယ်လုံးနဲ့မှရနိုင်မှာမဟုတ်ဘူးအဲ့တော့ကောနာပြောလို့အမေရိကန်နဲ့မတည့်တဲ့ကောနာဒီနိုင်ငံလို့ဖြစ်တဲ့အမြောက်ကိုရီးယားတို့လို့အီရန်တို့လို့သူတို့ကလည်းအခုလောလောဆယ်လက်နဲ့ဒီအနုမျိုးဟိုသူတို့ကဆက်ပြောအောင်သူတို့လက်နဲ့ကိုသူတို့ကလည်းဟို research လုပ်ပ
ထုတ်လုံးနေတဲ့လူနိုင်ငံတွေဆိုတော့သူတို့ရှိမှသူတို့ကဒီမြေပညာသူတို့ရနိုင်တယ်ဒါအောင်လို့ဒီနိုင်ငံတွေကိုလည်းဒီမြန်မာစစ်စိုးရတဲ့ခါတည်းတော်ပြီးပေါင်းပြီးတော့စီးပွားရေးတွေမကဘူးပေါ့ဗျာသူတို့ဒီသူတို့ရဲ့စစ်လက်နဲ့ကိစ္စပါသူမဟာဗျူဟာကြကြသူတို့ဆက်ဆံလာတယ်လို့ကျွန်တော်ထင်တယ်ဟုတ်ကဲ့စီးပွားရေးတွေကုန်သွယ်ရတော့အခုခေတ်ကာလမှာဒီလိုပဲဒီတနင်္ဂနွေနိုင်ငံဆက် ောက်ကသူ့အနေနဲ့တော့မြန်မာနိုင်ငံဟာဒီလိုနျူကလ িয়ার အင်အားတစ်ခုဖြစ်လာဖို့အတွက်ဒီအဝေးကြီးပဲလိုပါသေးတယ်ပေါ့လေမြောက်ကိုရီးယားနဲ့ပေါင်းတာလည်းပဲဒီနျူကလ িয়ার နည်းပညာရယူဖို့လက်နဲ့ရယူဖို့တော့ဟုတ်မယ်မထင်ဘူးလို့လည်းသူပြောသွားတယ်ဒါလည်းပဲကျွန်တော်တို့စဉ်းစားကြည့်တဲ့ခါကျတော့အာမှန်ပါလိမ့်မယ်ဘာလို့လဲမြန်မာနိုင်ငံအနေနဲ့နျူကလ িয়ার နိုင်ငံဖြစ်လာဖို့ဆိုတာကတော့အခုလောလောဆယ်အချိန်မှာဘယ်လိုမှကျွန်တော်တို့မှန်းဆလို့မရသေးပါဘူးဟုတ်ကိုအောင်နိုင်ရောခုနကပြောသွားတဲ့ဒီအိန္ဒိယနဲ့ပေါ့လေမြန်မာနဲ့ဒီအဆက်ဆံရေးတွေတနည်းတခြားကိုပူပို့ပို့ပြီးတော့တိုးလာတဲ့ပုံမှာဘယ်လိုရှုမြင်မိလဲခင်ဗျာ
ဟုတ်ကဲ့အိန္ဒိယကတော့ခုနကဦးခင်မောင်ကြီးပြောသလိုပါပဲမြန်မာနဲ့ဒီ88နောက်ပိုင်းမှာတော့မြန်မာနဲ့တော်တော်ကြီးကိုဆက်သွယ်ဖြတ်သွားသလိုဖြစ်ပြီးတော့အတိုက်ခံတွေကိုအဓိကပံ့ပိုးတယ်ဆိုတော့မူဝါဒမျိုးရှိခဲ့တာ
ဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့94လောက်မှာစပြီးအဲ့မူဝါဒပြောင်းတယ်ပြောင်းပြီးတော့ဒီမိုရီတမူမှာနေသက်ကုန်တွေစဖွင့်လာတော့နောက်ထူးထူးခြားခြားဒီစစ်ဖက်ဆိုင်ရာပူပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ဒီ94 95မှာသူတို့ Operation Golden Bird ဆိုပြီးတော့ပေါ့နော်ပူတွဲစစ်ဆေးရေးတစ်ခုကိုကြီးကြီးကျယ်ကျယ်လုပ်ခဲ့တာရှိတယ်အဲ့ဒါတော့ဒီ Bangladesh နိုင်ငံဘက်ကနေချက်ပြီးပယ်လာတယ်လက်နက်တွေကို India နဲ့မြန်မာနိုင်ငံပေါင်းပြီးတော့ India ရဲ့တပုံတွေပေါ့နော် India နိုင်ငံမှာရှိတဲ့တပုံတွေပယ်လာတယ်လက်နက်တွေပေါင်းပြီးတော့နှိမ်နေတဲ့စစ်ဆေးရေးတစ်ခုလုပ်ခဲ့တယ်ဆိုတော့ဒါမဲ့အဲ့နောက်ပိုင်းမှာလည်းစစ်ဘက်ဆိုင်ရာနှစ်ခုပူပေါင်းမှုကပို့ပြီးတော့များလာတယ်ဆိုတော့နေသားမျိုးလေးမြင်ရတာပေါ့2000ခုနှစ်လောက်မှာဘုချုပ်ကြီးမောင်ကြီးကဒီနေဆက်နှစ်နိုင်ငံတကုံကိုနှိမ်နင်းဖို့ဆိုပြီးတော့စာချုပ်ထုတ်တဲ့အစဉ်မျိုးတွေရောက်လာတယ်ဒါပေမဲ့ဟိုအခုချိန်ထိပေါ့လေစာချုပ်တွေသာချုပ်တယ်စစ်စင်ကြီးတွေလုပ်တယ်ဒါမဲ့အိန္ဒိယကတပုံနေရာလေမြန်မာပြည်ဘက်မှာဆက်ရှိနေတော့မဆက်ရှိနေတဲ့ဒီမှာမှပို့ပြီးတော့ကြီးလာသလားပေါ့လေအဆက်ကောင်နဲ့ဇက်ကတတိနေရဆိုနေဒီတပုံအဖွဲတချို့တွေကိုအထူးသဖြင့်တော့ဒီဟိုအာတန်ကအာတန်ပြည်နယ်ကတပုံအဖွဲတွေနော်မနီပူကပြည်နယ်ကတပုံအဖွဲတွေဒီနေရာတွေကလည်းဟိုစစ်တပ်မြန်မာစစ်တပ်နဲ့သူတို့ကဟိုရင်းနှီးခင်မိမိတ်ဆွေတပုံမျိုးပေါင်းပြီးတော့ကိုနေကြတယ်ဆိုရအမျိုးရှိတဲ့ခါကျတော့ဒီတပုံတွေရှိနေတဲ့အတွက်ကြောင့်တစ်ဖက်မှာအိန္ဒိယဆိုရဟိုသူတို့ဒီလောက်ရတာပေါ့နော်ဒီဆက်ဆံရတာရောက်တရားတစ်ခုအနေနဲ့ဆက်ဆံလို့ရတဲ့အတွက်ကြောင့်ဒီတပုံနေရာတော့ကြောက်သွားအောင်မယ်လို့တော့မထင်ဘူးဒါပေမဲ့တစ်ဖက်မှာတော့အိန္ဒိယမြန်မာတရုတ်ဘက်ကိုတိုက်ကတ်သွားမှရှိတယ်။နောက်ဒီနေဇတ်တပုံတွေကိုလည်းတတ်နိုင်အောင်နှိမ်နင်းခြင်းနဲ့အဲ့ဒီပုံမှာတော့လက်နဲ့ခဲရန်တွေရောင်းချပေးလာနိုင်တဲ့အနေထားတပ်တူများတွေပေးလာနိုင်တဲ့အနေထားတော့ရှိတယ်လို့မြင်ပါတယ်ခင်ဗ
ျ။ဟုတ်ကဲ့ဟိုခုနကပြောတဲ့ဒီအိန္ဒိယဘက်ကဒီခွဲထွက်ရေးတပုံတွေပေါ့လေစကိုင်းတိုင်းဘက်မှာတော်ကြီးတောင်ကြီးထဲမှာဒီ2000လောက်ကိုပဲအင်အားရှိနေတယ်ဆိုတာလည်းကျွန်တော်တို့သတင်းတစ်ခုထဲမှာတွေ့လိုက်ပါတယ်။နောက်ပြီးတော့အခုပြီးခဲ့တဲ့ရက်ပိုင်းကဒီကယ်ကတာမှာအိန္ဒိယစစ်တပ်နဲ့ဗမာစစ်တပ်ကအလားပုံမှုချုပ်တင်မောင်အောင်တို့ဆွေးနွေးကြတဲ့အခါမှာလည်းပဲဒီဗမာဘက်ကနေပြီးတော့ပေါ့လေဒါပထမဦးဆုံးအချိန်သူတို့ထုတ်ပြီးတော့ပြောတာပေါ့ဒီအဲ့ဒီအိန္ဒိယခွဲထုတ်ရေးသဘုံတွေကိုသူတို့စစ်စင်ရေးမကြခင်မှာလုတ်တော့မယ်ပါမယ်ဆိုတာအရင်တုန်းကအဲ့ဒီလိုမေမေရရပိုင်ပိုင်နိုင်နိုင်သူတို့ပြောတာမျိုးမရှိဘူးဒါကတော့ပထမဆုံးအချိန်ထုတ်ပြောတာပေါ့လေဒါတွေအပြင်ကိုပေါ့လေအဓိကအကြောင်းကတော့အိန္ဒိယအနေနဲ့ကဒီတရုတ်ပြည်ရဲ့ဩဇာလွှမ်းမိုးမှုဗမာပြည်ပေါ်မှာတိတ်ပြီးတော့များနေတယ်ဆိုတာကိုသူတို့တုံ့ပြန်နေတဲ့အတွက်အခုလိုဆက်ဆံနေတယ်လို့ပဲကျွန်တော်တို့ယူဆမိတယ်ဦးအောင်နိုင်ဦးကဘယ်လိုသဘောရလဲဗျအ
ိန္ဒိယနဲ့ပတ်သက်လို့ကတော့ဟိုတော်တော်များပါတယ်ဗျခုနပြောတဲ့အရှိညော policy ဆိုတဲ့ဟာမျိုးခုနလာပြောသွားတဲ့ဒီပထမနိုင်ငံကြီးမှာတရုတ်ရဲ့မြန်မာနိုင်ငံပေါ်ဩဇာလွှမ်းမိုးမှုတွေပေါ်မှာတုံ့ပြန်ကြတာမျိုးတွေဒီပြည်နယ်ဇက်ဒေတာတွေမှာဖြစ်နေတဲ့ဟလာအိန္ဒိယနိုင်ငံရှေ့မြောက်ပိုင်းကဒီတပုံတွေကိစ္စနောက်တခါနှစ်နိုင်ငံဒီနယ်ဇက်မှာရှိနေတဲ့ဒီကုန်သွယ်ရေးမှောင်ခိုးလာမှုရေးဆေးဝါးဒီတရားမဝင်ကုန်သွယ်မှုတွေကျွန်တော်တို့အရေးကြီးတဲ့ချက်ကတော့မမနိုင်ငံနဲ့အိန္ဒိယနိုင်ငံကြားထဲမှာရှိနေတဲ့ရေပိုင်နဲ့ပေါ့နော်အဲ့ဒီရေပိုင်နဲ့ဒေတာလုံုံရေးဒီထဲမှာလည်းဒီနောက်ရောက်ပိုင်းကတပုံတွေကိုဒီထိုင်းနိုင်ငံဘက်ကနေပြီးတော့လက်နက်တွေခိုးသွင်းတဲ့ကိစ္စအဲ့ဒါဒီအများကြီးရှိသလိုပဲတရုတ်နိုင်ငံအိန္ဒိယနိုင်ငံဟာဆိုလို့ရှိရင်ဒီတရုတ်နိုင်ငံရဲ့ ခုစီးပွားရေးတိုးတက်မှုကိုဆက်ပြီးတော့ထိန်းနိုင်ဖို့အတွက်ဆိုလို့ရှိရင်နိုင်ငံသားကနေစွန့်အင်တွေကို80ရာခိုင်နှုန်းလောက်သူကပြင်သွင်းနေရတယ်ဗျဆိုတော့အဲ့ဒီအချက်တွေဟာလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့အရေးပါလာတာပေါ့လေအဲ့တော့တနည်းအားဖြင့်ပြောရလို့ရှိရင်တော့အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံနဲ့အခုလိုတိုးတက်ပြီးဆက်တန်လာတဲ့ကိစ္စပေါ်မှာအိန္ဒိယနိုင်ငံအတွက်ကတော့အရှုံးမရှိဘူးအကျိုးအမြတ်ကြီးပဲရှိတယ်လို့ကျွန်တော်မြင်တယ်အဲ့တော့တကယ်ရေရှည်စဉ်းစားကြည့်မယ်ဆိုလို့ရှိရင်လည်းအိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံဟာဒီလိုအခုဆက်ဆံလာတဲ့ကိစ္စဟာဆိုလို့ရှိရင်ကောင်းကျိုးဘက်ကိုတဖြည်းဖြည်းဦးတည်သွားနိုင်တဲ့အနေအထားမျိုးတွေရှိတယ်ဆိုတာမျိုးလည်းကျွန်တော်တို့သဘောပေါက်ဖို့တော့လိုတာပေါ့လေနော်တစ်ဖက်မှာလည်းအိန္ဒိယနိုင်ငံကမြန်မာစစ်ဆေးရနဲ့ဒီလိုချာချာနီးနီးကပ်ကပ်ဆက်ဆံနေတဲ့အတွက်ဟာပြဿနာတွေဖြစ်နေတဲ့ဒီနိုင်မာဒီရဲ့ပြဿနာတွေကိုဒီမိုကရေစီနိုင်ငံကြီးတစ်ခုအနေနဲ့လှည့်လည်ရှုထားတယ်ဆိုတော့ဒီဆွဲဆိုချက်တွေလည်းအများကြီးတော့ရှိတာပေါ့လေနော်နောက်တစ်ခါကဒီအရေးကြီးတဲ့ကိစ္စတစ်ခုကခုနပြောတဲ့နောက်ကိုရီးယားဗမာပြည်ရဲ့ကိုဝင်လာတဲ့ကိစ္စမှာကဘာကိစ္စပါလာလဲဆိုတော့နျူကလ িয়ার ကိစ္စပါလာတယ်ဗျပါလာတဲ့ကိစ္စကကျွန်တော်နိုင်ငံထဲမှာလည်းပဲဒီမြန်မာစစ်ဆေးရဟာယူရီနီယံတွေတွေ့တယ်ဟလာဒီစက်ရုံတွေစောက်မယ်နောက်ပြီးတော့ရုရှားကိုလည်းအများကြီးလွှတ်ထားတယ်လူတစ်ထောင်နီးပါးလွှတ်ထားတယ်ဆိုတော့ဒီတည်င်းနေလဲတော်တော်များများပေါ်နေတယ်ဒါပေမဲ့နောက်တစ်ခုအရေးကြီးတဲ့တစ်ခုကတော့ကျွန်တော်တို့အများစုပေါ့နော်တေချာတတိမထားမိတာဟာမြန်မာစစ်ဆိုးရဟာအခုလာမဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဒီနျူကလ িয়ার ပါဝါဆိုတဲ့ဟာပေါ့နော်ဒီနျူကလ িয়ার စွမ်းအင်ဆိုတဲ့ဟာကိုဒီစွမ်းအင်ဆိုတဲ့ဝန်ကြီးဌာနမျိုးဟာမျိုးအောက်မှာမထားဘဲနဲ့ဟလာဟိုကာကွယ်ရေးပေါ့နော်စစ်ရေးပေါ့ကာကွယ်ရေးစစ်ရေးဆိုတဲ့အောက်မှာထားတဲ့အတွက်သူ့မှာဒီနျူကလ িয়ার ပေါ့နော်နဲ့ပတ်သက်ပြီးတော့ဒီမှန်ချက်တွေရှိနေတာကတော့ရှင်းရှင်းလင်းလင်းလေးပဲခင်ဗျအဲဘယ်အချိန်ဘယ်လိုလောက်မှဘယ်လိုပြေလည်ပြီးတော့ရမလဲဒါဟာတကယ်ပဲဆလာစီဝါတုဒေနာလုပ်ဖို့အတွက်လောက်ပဲလားစီဝါပြစ်လုပ်ဖို့ပဲလားလက်နဲ့ပြစ်အတုံးပြုတ်ဖို့လားဆိုတာနောက်တစ်ချိန်မှပဲပေါ်လာမယ့်ကိစ္စမျိုးရှိတာပေါ့လေအဲနောက်ကိုရီးယားနဲ့ပတ်သက်ပြီးတော့နောက်ကိုရီးယားနဲ့ပတ်သက်ပြီးစိတ်ဝင်စားဖို့ကောင်းတာကတော့ကျွန်တော်ခုလက်ရှိထောင်ထဲမှာကြံနေတဲ့ဒီနောက်ကိုရီးယားကဒီအေဂျင့်ပေါ့နော်ဟိုထောင်နိုင်ရေးပုံမှုတင်မာရဲ့အဲကင်မင်ချူပေါ့နော်သူနဲ့ပတ်သက်ပြီးတော့ဘယ်လိုဆွေးနွေးကြမလဲဆိုတာကျွန်တော်တို့ရှေ့လျှောက်စိတ်ဝင်စားဖို့ကောင်းမယ့်အချက်တစ်ခုဖြစ်လာလိမ့်မယ်ခင်ဗျကျွန်တော်တို့မှတ်မိလိမ့်မယ်ဒီတောင်ကိုရီးယားဒီစီလန်တစ်စင်းနောက်ကိုရီးယားအေဂျင့်တွေကနေတော့ပုံခွက်လိုက်တဲ့အတွက်မြန်မာပြည်ပိုင်နဲ့နားမှာကျွန်တော်နှစ်တော့မမှတ်ဘူး
ဟုတ်ကဲ့မြန်မာပြည်အောက်ပိုင်းပေါ့ပင်လယ်ပြင်မှာ
အောက်ပိုင်းမှာဟုတ်ကြက်ကြကြတဲ့ဥစ္စာတွေလည်းရှိတယ
်
ဆိုတော့ဒီအခုဘာကြီးအင်းစိတ်ထောင်ထဲမှာရှိနေတဲ့ဘုံမှုကင်မင်ချူးဟာတကယ်လို့သူတို့နိုင်ငံကိုပြန်ပြီးတော့သွားခွင့်ရမယ်ဆိုလို့ရှိရင်နောက်ကိုရီးယားနဲ့တောင်ကိုရီးယားရဲ့ဆက်ဆံရေးဟလာသူတို့နှစ်နိုင်ငံရဲ့ကံလေတင့်မြင့်ရေးတွေဘယ်လိုဖြစ်လာမလဲဆိုတာကျွန်တော်တို့အင်မတန်စိတ်ဝင်စားစရာကောင်းတဲ့စောင့်ကြည့်ရမယ်အချက်တွေပဲလို့တော့ကျွန်တော်တို့မြင်နေခင်ဗ
ျဟုတ်ကဲ့ကိုအောင်နိုင်ဦးကပြောသွားတဲ့ဒီမြောက်ကိုရီးယားဘုံဖောက်တဲ့ပေါ့လေမြောက်ကိုရီးယားစစ်ဘုရားကျွန်တော်တို့ကြားမိတာပေါ့လေဘလောက်အတိမှန်တယ်လဲတော့မပြောတတ်ဘူးပေါ့သူကသူ့ကိုတကယ်လို့များမြောက်ကိုရီးယားကိုပြန်ပို့မယ်ဆိုရင်တော့မှသူ့အနေနဲ့မသွားချင်ဘူးဘာလို့လဲဆိုတော့သူဟာလာရင်ရည်ရွယ်ချက်အထမမြောက်ပဲနဲ့ဟိုတောင်ကိုရီးယားသမရချန်ဒူဝန်လည်းပဲမသေးဘူးဒါအပြင်သူတို့အမှုကိစ္စတွေလည်းပေါ်ပြီးတော့အစိုးရမျက်နှာပြရတာမလို့ပြန်သွားရင်တော့သူအပခံမှာပဲသူမပြန်ညင်ဘူးလို့ပြောတယ်လို့ကျွန်တော်တို့ကြားမိတယ်ဗျာ
ကျွန်တော်ပြောချင်တာတော့ဗျာဟိုတခြားတော့မဟုတ်ဘူးဟိုဗမာစစ်ဆိုးရကတကယ်လို့မြောက်ကိုရီးယားနဲ့ခုနလက်နက်ကိစ္စပေါ့သူချင်းလက်နက်ကိစ္စဒီမှာအတုံးပြလို့ရလာမယ်တယောက်တစ်ယောက်ဟလာရောင်းလို့ဝယ်လို့ရလာမယ်ဆိုလို့ရှိရင်တော့အဲလုံနိုင်တဲ့ကိစ္စတစ်ခုတော့ရှိတယ်ခင်ဗျာအဲ့ဒါကတော့ဟိုဘာတာစနစ်နဲ့လောက်တာပေါ့နော်ဟိုဒီထိုင်းနိုင်ငံမှာလည်းဟိုမှာဒီရုရှားနဲ့တလေမြန်လေးဟလာဝယ်ဖို့ကြိုးစားတယ်အဲ့ဒါဆွေးနွေးကြတဲ့အခါမှာထိုင်းနိုင်ငံကဒီဖက်ကုံပစ္စည်းတွေကိုအဲပို့ပြီးတော့ခုနလိုလဲထည့်ပြီးတော့ဒီလေမြန်နဲ့ယူဖို့ကိစ္စတွေပြောတာရှိတယ်။ကျွန်တော်တို့နိုင်ငံဟာမြောက်ကိုရီးယားနဲ့များတကယ်လို့ခုနလိုလက်နက်ကိစ္စများလုပ်ခဲ့မယ်ဆိုလို့ရှိရင်မြောက်ကိုရီးယားဟာဆိုလို့ရှိရင်လည်းဒီစားဖို့တော့ဖို့တော့မှအခက်အခဲဖြစ်နေတာဖြစ်တဲ့အတွက်ခုနလိုအလဲလဲလုပ်တဲ့ဘာသာစနစ်နဲ့ပွဲမယ်ပြုမယ်ဆိုလို့ရှိရင်လည်းမမာပြည်အတွက်လည်းကောင်းနိုင်တယ်နောက်မြောက်ကိုရီးယားအတွက်လည်းအဆင်ပြေနိုင်တဲ့အနေအထားမျိုးတွေလည်းရှိတယ်ခင်ဗျာဒါမျိုးတွေလည်းကျွန်တော်တို့အနေနဲ့ထက်တွက်ဖို့လိုရလို့တော့ကျွန်တော်တို့စဉ်းစားမိတာပဲ
အဲဒီအချက်ကတော့ကျွန်တော်လည်းထောက်ခံတယ်ဘာလို့လဲဆိုတော့ကျွန်တော်ကဒါကိုကြုံလို့ပြောလိုက်ပါကျွန်တော်လည်း86ခုနောက်မြောက်ကိုရီးယားရောက်ပြီလေတမောနဲ့သွားတော့ကအဲ့ဟိုနမ်ပူကနေမြို့တော်အထိကျွန်တော်ရောက်ပြီပါတယ်အဲ့တော့သူတို့နိုင်ငံဘလောက်ဆင်းရဲတယ်အဲ့ဒါတော့မှအနည်း30လောက်တုန်းကရောက်သွားတယ်ဒါသူတို့ကဟို ကျွန်တော်တို့ကမြောက်ကိုရီးယားလူမျိုးတွေရာသူတို့ကင်းချီပဲသူတို့ပလန်ထားပြီးတော့ဒါနဲ့ပဲထမင်းနဲ့စားနေတာဆိုတော့လောလောအခုကဆိုပို့ပြီးဆိုတော့ဆိုဆန့်လို့ခြင်းနဲ့လေကရှင်းရှင်းပဲဆိုတော့သူတို့ကကကိုနာကိုအောင်နိုင်ဦးပြောလို့ပေါ့သူတို့ရှိရာသူတို့ကဒီနျူကလ িয়ার
တက်နိုလော်ဂျီတို့ပို့နိုင်မယ်ဒီဘက်ပမာပြရလဲစံပြန်ပြီးတော့ပို့နိုင်မယ်ဆိုတာနှုတ်နှုတ်ဖက်တာမနှုတ်တာအစင်ပြတာဒါကျွန်တော်မြင်တာဒီအပိုင်းတွေကကနမြန်မာအလောင်းအောင်မှာမကောက်နိုင်မယ်နဲ့ဟုတ်တယ်ထားတာတွေရှိတယ်ဆိုတာလေအဲ့တော့ဗမာပြည်ကနေစံမရလို့ဇက်ွဲပဲရရင်တော့မှသူတို့အနေနဲ့တော့အဲပြောပါပါဟုတ်တယ်ဒီမြောက်ကိုရီးယားနဲ့ပမာနဲ့အခုလိုတန်တမန်ပြန်ပြီးတော့ဆက်တဲ့ me. Di North Korea ru Iran nengano ga nuclear ni pinyari si ni le tuajamulu. Americano English do na osu ko akan nai ne surago lebe pamasi soya ni ne aja ye aja ma boli. Di lo na osu ko akan ne sura nengane ko tu leza ma boba. Di lo le di North Korea ne tanamangulu piambi lo selai de naupai ma pelu ajo miatui pola me api enari potre lam ne suraga ro aku lolo zema jenaro ni ne piolo ro menyari babu sangji tuaja ma babe nyaman nengane India nengane we sesangi pobi ro aku kang kang laraga ro nape piure de ajo sibo le nyaba le di India ga di nyaman nengane setwe ye pobi ro kang lara de cima. นี่မြန်မာနိုင်ငံအတွက်စိုးကျိုးလည်းပဲတိတ်တော့မြင်စရာတော့မရှိပါဘူးဆက်ဆံရေးကောင်းတာနဲ့မြန်လမ်းပန်းဆက်သွယ်ရေးကောင်းလာတယ်ဟလာနှစ်ဖက်ကုန်သွယ်မှုကောင်းလာတယ်ဆိုရင်ဒါတော့ပြည်သူတွေအတွက်ကအကျိုးများဖို့ပဲရှိရပါလေတစ်ဖက်ကကြည့်ပြရင်တော့လည်းပဲနားအဖဆစ်ဆိုးရအတွက်အခုလိုအိန္ဒိယနိုင်ငံရဲ့ပန်ဖို့ကူညီမှုတွေထောက်ပံ့မှုတွေရရှိနေတဲ့အတွက်ကြောင့်သူတို့အတွက်ပို့ပြီးတော့တက အဲ့တော့ကျွန်တော်တို့မှာရတဲ့အချိန်လည်းပဲပြည်လူနေပါဖြစ်နေပြီမဟုတ်လို့ဒီနေ့စကားဝိုင်းကိုဒီမှာညီကုန်းချုပ်ပြရစီခင်ဗျာအခုလိုပါဝင်ဆွေးနွေးပေးကြတဲ့အတွက်ကြောင့် GHP မြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးအဖွဲ့ဒါရိုက်တာဒေါက်တာစိန်မြင့်ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေးလာသူဦးအောင်နိုင်ဦးနဲ့နေတော့မီဒီယာသတင်းအုပ်စုကအယ်ဒီတာဦးအောင်နိုင်တို့ကိုကျေးဇူးတင်